အမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာမကြခင်ဆောင်းရာသီကုန်ဆုံးပြီးຫນွေဥပေါက်တော့မှာဖြစ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကနေသက်သာရရလိမ့်မလားဆိုပြီးမျှော်လင့်နေသူတွေရှိပါတယ်။မြန်မာနိုင်ငံအပါအဝင်အပူပိုင်းဒေသနိုင်ငံတချို့မှာလည်းရာသီဥတုကြောင့်ကမ္ဘာ့ကံယောဂါဒဏ်ကသက်သာရရတာလို့ယူဆမှုတွေရှိနေပေမဲ့ဒါတွေဟာသိပ္ပံနည်းကြအခိုင်အမာတက်တည်မပြနိုင်သေးဘူးလို့ကျွမ်းကျင်သူတွေကသတိပေးနေတဲ့အကြောင်းကိုတော့တင်ပြကြပါတယ်။လာမယ့်ကြာသပတေးနေ့မတ်လ19ရက်နေ့ဆိုရင်အမေရိကန်ဘာဝင်အနောက်နိုင်ငံတွေမှာຫນွေဥပေါက်ရာသီတရားဝင်စတင်တော့မှာပါ။သမ္မတဒေါ်နယ်ထရန့်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအေပီလလောက်မှာအဆုံးသတ်သွားနိုင်တယ်ဆိုပြီးပြီးခဲ့တဲ့လထဲမှာပဲခံမှန်းပြောဆိုထားပါတယ်။တမာပိုင်းရာသီဥတုရှိတဲ့နိုင်ငံတွေမှာရာသီအလိုက်တိုကွေးရောဂါဖြစ်ပွားမှုကအတက်အကျရှိတတ်ပါတယ်။ဒါကြောင့်လဲပူနွေးတဲ့ရာသီကကိုရိုနာဗိုင်းရပ်စ်ကူးစက်မှုရောပါအောင်လုပ်နိုင်မလားဆိုတဲ့မှန်းဆချက်တွေထွက်ပေါ်နေတာပါ။ဒီမှန်းဆချက်မှန်ကန်တယ်လို့မပြောနိုင်သေးကြောင်းကိုရိုနာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်လို့အထူးပြုလေ့လာနေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြန်မာနယ်ဝါဆရာဝန်ဒေါက်တာဇေယျသက်ကရှင်းပြပါတယ်
။နွေရာသီအထိဒီဗိုင်းရပ်စ်ခံနိုင်လားမခံနိုင်လားဆိုတော့လက်ရှိအနေအထားအရဘယ်သူမှမသိဘူးပေါ့နော်။အဓိကကတော့ဒီ virus အကောင်ကကိုယ်ခန္ဓာပေါ်မှာဒီ surface ပေါ်မှာ38ရက်အထိနေနိုင်တယ်ဆိုတာကျွန်တော်နောက်ဆုံးတွေ့လာတယ်ပေါ့လေ။ဒါလွန်ခဲ့2ရက်လောက်က John Hopkins ဆာနေသူတို့ပြောလာတယ်တပိုင်းပေါ့နော်။ဆိုတော့ဒီနွေရာဒီမှာပျောက်လာနိုင်တယ်တို့ခံမှန်းတာပေါ့နော်။ဒါကလည်းဘယ်သူမှမသိသေးတဲ့အကြောင်းအရာတစ်ခုကိုခံမှန်းနေကြတာ။ဟိုဖြစ်နိုင်လားဆိုတော့ဖြစ်တော့ဖြစ်နိုင်တယ်ဒါပေမဲ့လည်းပြောတာနည်းနည်းခက်တယ်ဒီပညာရှင်အများစုကမှန်းတာတော့နောက်ထပ်ကိစ္စထပ်ပြီးမပေါ်လာသေးဘူးဆိုလို့ရှင်တော့ကိစ္စနံပါတ်1ကျသွားရင်တော့3လလောက်အတွင်းတော့ပျောက်သွားနိုင်တယ်လို့တော့ထင်တာပေါ့နော်
တိုကွေးနဲ့အေးအေးမီယောဂါတွေရာသီအလိုက်အတက်ကျဖြစ်ရတဲ့အကြောင်းရင်းအလုံးကိုသိပ္ပံပညာရှင်တွေမသိကြသေးပေမဲ့ဆောင်းတွင်းကာလလိုလေတူထဲမှာဆိုတိုင်းစနေပါတဲ့အခါမျိုးမှာဗိုင်းရပ်စ်ပိုးကအလွယ်တကူပြန့်နှံ့တတ်တယ်ဆိုတာကိုတော့သိထားကြပါတယ်အပူနဲ့ဆူဆွမှုဟာတိုကွေးယောဂါကိုအပြည့်အဝမတားဆီးနိုင်တဲ့တာရကတွေလည်းရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာအနှံ့ကူးစက်ပြန့်နှံ့တဲ့ကပ်ယောဂါအဖြစ်2009ခုနှစ်တည်းမှာကြေညာခဲ့တဲ့ H1N1 တိုကွေးယောဂါကြုံခဲ့ရစဉ်ကမြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မက္ကဆီကို၊ဂွာတီမာလာတို့လိုအပူပိုင်းနိုင်ငံတွေဟာလည်းအသေးပြောက်များတဲ့စီးရင်ဝင်နိုင်ငံတွေမှာပါခဲ့တာပါ။ဒါကြောင့်လဲကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကတော့အေးပိုင်းရောအပူပိုင်းဒေသတွေမှာပါကြုံနေရတယ်လို့ဒေါက်တာဇေယျသက်ကထောက်ပြပါတယ
်။ဒီကျွန်တော်တို့ဒီနယူးယောက်ကိုဒီ United States ကိုပဲကြည့်ကြည့်ပေါ့နော်။ဒီနယူးယောက်ကတော့အေးတယ်ပေါ့။ဒါပေမဲ့ Florida မှာလည်းကိစ္စအများကြီးရှိတယ်။အဲ့ဒါတွေကပူနေတဲ့ရာသီဥတုပဲ။ဆိုတော့ဒီရာသီဥတုမှာမှုဒီ PD ယောဂါပိုးပျောက်သွားနိုင်သလားဆိုတာကတော့ပြောရခက်တဲ့အပိုင်းတစ်ခုမှာတော့ပါတာပေါ့နော်။ပမာနိုင်ငံနဲ့ယူရီးယားနိုင်ငံနဲ့အတူတူပါပဲ။ Temperature အချင်းကလေယူရီးယားပိုးတော့ပူပါသေးတယ်။ဒီ case ပေါ့နော်ဒီ corona covid-19 case ကြီးယူမှာယူရီးယားမှာဆိုရင်တော်တော်များများကိုကျွန်တော်တွေ့တာပေါ့နော်အိန္ဒိယမှာဆိုလို့ရှိရင်လည်း10ခန်းပါဝင်ကျင်သူတို့ထွက်လာတယ်ပေါ့လေအခုကမ္ဘောဒီးယားမှာလည်းရှိပါတယ်ဆိုတော့ဗမာနိုင်ငံမှာမရှိသေးဘူးဆိုတာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ temperature ကြောင့်မရှိဘူးဆိုတာတော့ကျွန်တော်အနေနဲ့တော့သိတော့မယူဆချင်ဘာဖြစ်လို့လဲဆိုတော့ဒါအားမှန်ခဲ့လို့ရှိရင်ယူရီးယားမှာလည်းမရှိပါဘူးကမ္ဘောဒီးယားလည်းမရှိဘူးအိန္ဒိယမှာလည်းရှိမှာမဟုတ်ပါဘူးဆိုတော့ဟိုရာဒီဥရုရေလို့တော့မဆိုင်ဘူးလို့ထင်ပါတယ
်။အနောက်နိုင်ငံတွေကတိုကွေးယောဂါကူးစက်မှုဟာနွေရာသီမှာလျော့သွားတတ်တယ်ဆိုပေမဲ့စာသင်ကျောင်းတွေပိတ်ထားတာဟာလည်းအကြောင်းရင်းတစ်ခုအဖြစ်သူတေသီတွေကထောက်ပြပါတယ်။တိုကွေးရေကြောင့်ဝက်သက်နဲ့အခြားအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေဟာကျောင်းဝင်းတဲ့ကာလတွေမှာအဖြစ်များလေးရှိတယ်လို့လဲ Harvard တက္ကသိုလ်ကူးစက်ယောဂါဌာနဒါရိုက်တာ Mark Lipsitch ကပြောပါတယ်။ဒါပေမဲ့အခုနောက်ဆုံးကြုံနေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကလေးတွေမှာပြင်းပြင်းထန်ထန်သိပ်မဖြစ်ကြတဲ့အတွက်အခုအခါကျောင်းတွေအရေးပေါ်ပိတ်ထားပေမဲ့လည်းဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အထောက်အကူဖြစ်ပါမလားဆိုတာကတော့မသေးကြသေးပါဘူး။ပါမော့ခလစ်ပစ်စ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနွေရာသီမှာလျော့သွားနိုင်မယ်ဆိုရင်တော့နောက်ထပ်ရာသီတွေမှာတကြော့ပြန်ပေါ်ကောင်းပေါ်လာနိုင်သေးတယ်လို့ Harvard တက္ကသိုလ်ကူးစက်ယောဂါဌာနဝက်ဘ်ဆိုက်စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ။